အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာ House Democracy Partnership HDP ကဒီဇင်ဘာ3ရက်ကနေ10ရက်နေ့ထိကျင်းပမဲ့ညီလာခံကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကလွှတ်တော်ကိုယ်စားလှယ်3ဦးဖိတ်ကြားခံခဲ့ရပါတယ်။ရခိုင်မျိုးသားပါတီရပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆောပါဝင်ကိုယ်စားလှယ်3ဦးကိုပြီးခဲ့တဲ့နိုမာလာဆန်းက International Republican Institute IRI ကအီးမေးလ်ကတဆင့်တိုက်ရိုက်ဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒါကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပေးချခဲ့ပြီးဦးလှဆောကိုစား NLD ကိုယ်စားလှယ်2ဦးအစားထိုးဆေးလွှတ်ခဲ့တာလို့ဦးလှဆောကပြောပါတယ်။
IRI ပေါ်လေသူတို့ Washington DC မှာဒီဇင်ဘာ3ရက်ကနေ10ရက်ထိဆီမီနာတစ်ခုကိုဖိတ်ပါတယ်ကျွန်တော်မြောက်ဦးမှာလွတ်တော်နားနေချိန်မှာကျွန်တော်စီရောက်လာတာကျွန်တော်စီက passport copy တောင်းတဲ့အတွက်ကြောင့်လေရင်လက်မဖြတ်ဖို့အတွက် passport copy ပေးလိုက်ပါတယ်ကျွန်တော်လွတ်တော်တဲ့ရောက်တဲ့ခါကျတော့အဲ့ဒီကိစ္စကဟိုလွတ်တော်မှာအတီမဖြစ်ဘူးလွတ်တော်ကပယ်လိုက်သလိုလိုပါလို့ကြားတယ်ပေါ့ရောဖိတ်တာ3ရက်ပါကျွန်တော်ရဲ့ချန် SNLD ကနန်းခမ်းအေးရဲ့နောက်ဒူလီပါတီကအောင်မိုးစီရဲ့ပေါ့နော်အဲ3ရောက်ပေါ့ IRI ကအဲ့လူဒရိုက်အင်ပန်ဒီရှင်းကိုလက်ကရောလက်မခံဘူးပေါ့လေလွတ်တော်ကအဲ့တော့အဲ့မှာရွေးထားတဲ့3ရောက်ပေါ့ဦးဝင်းရင်လက်မထုတ်ပြီးရွေးထားတဲ့3ရောက်ပေါ့အဲ့3ရောက်စင်းရင်မှကျွန်တော်မပါတော့ဘူးကျွန်တော်ကို cancel လုပ်ပြီးတော့ကျွန်တော်နေရာမှာ NLD ကဦးစောတင်ဝင်းပေါ့လေနောက်ဒေါ်နန်းခမ်းအေးနဲ့အောင်မိုးစီကတော့ပြန်ပါလာတယ်
ပြင်ပဖွဲ့စည်းတွေကအခုလိုကိုယ်စားလှယ်တွေကိုအမည်နာမအတိအကျနဲ့ဖိတ်ကြားမှုကိုလွှတ်တော်ဥက္ကဋ္ဌကပယ်ဖျက်ပြီး NLD ကိုယ်စားလှယ်နဲ့အစားထိုးရွေးချယ်ဆေးလွှတ်တာနဲ့ပတ်သက်လို့သုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်ဒီဘောမျိုးနဲ့မေဆနာနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဦးရဲထွန်းက
ရင်လွှတ်တော်ကာလမှာတော့အဲလွှတ်တော်ကိုယ်စားလှယ်တွေကိုဖိတ်တဲ့အခါမှာနှစ်မျိုးပေါ့တစ်မျိုးကတော့လွှတ်တော်ဥက္ကဋ္ဌကိုတိုက်ရိုက်တက်ဆိုင်ရာဖိတ်ကြားတဲ့အဖွဲ့ကြီးကအကြောင်းကြားပြီးတော့ကိုယ်စားလှယ်ဗနယောက်ပေါ့ပါတီစုံကကိုယ်စားလှယ်ဗနယောက်ဖိတ်ကြားပါတယ်ဆိုရင်လွှတ်တော်ဥက္ကဋ္ဌကရွေးချယ်ခွင့်ရှိတာပေါ့ဒီတင့်တော်တယ်ထင်တဲ့ကိုယ်စားလှယ်များကိုရေးပြီးတော့သွားခိုင်းတာပေါ့နော်ဒါမှမဟုတ်သူဥဆောင်ပြီးတော့သွားတဲ့အဖွဲ့ထဲမှာလည်းခေါ်သွားတာလည်းရှိပါတယ်နောက်တစ်မျိုးကကြတော့တက်ဆိုင်ရာအဖွဲ့ကြီးတွေကဒီလွှတ်တော်မှာဘယ်ကိုယ်စားလှယ်တွေကတော့ပြောနိုင်ဆိုနိုင်ဆွေးနွေးနိုင်တဲ့ပုံကိုယ်ကြီးဖြစ်တယ်ဆိုတာကိုသူတို့ဘာသာသူတို့ဒီနာမည်တွေကိုလွှတ်တော်ကိုပို့တာလွှတ်တော်ကနေပြီးတော့ကာယကံရှင်အင်ရှင်ကဖိတ်ကြားတဲ့အဖွဲ့ကြီးတွေရဲ့ဌာနကိုအဲ့ဒါလိုညှင်းပယ်လေးမရှိဘူးအခုလိုညှင်းပယ်လိုက်တယ်အစားထိုးလိုက်တယ်ဆိုတဲ့ဥစ္စာကတော့သိမကောင်းဘူးပေါ့အဲ့ဒီတိုင်းသားဖွဲ့ကြီးတွေအနေနဲ့ဆိုလို့ရှိရင်လည်းပို့ပြီးတော့ခံစားချက်ဖြစ်သွားနိုင်အောင်ပေါ့လေဒါကတော့တကယ်ကိုမလုပ်တဲ့ကိစ္စပါ
ကချင်ပြည်နယ်အင်ဂျင်နီယာမေဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါ်တွဲဘူးရဲ့အမြင်ကလည်
းကျွန်တော်အရင်လွှတ်တော်မှာတော့ဒီလိုမျိုးတွေတော့မရှိပါဘူးဒီတိုင်းလိုက်ခေါ်ရတာတော့အဲ့လိုမျိုးအစားထိုးရရင်မရှိပါဘူးဒီတိုင်းနဲ့အဲ့နည်းနဲ့ခေါ်လို့ရှိရင်အဲ့ဒီလူပဲသွားတာပဲကျွန်တော်တို့လည်းကတည်းကခေါ်တာပဲခေါ်လို့ရှိရင်တချို့ကန္တရကျွန်တော်တို့လွှတ်တော်အရင်ကလာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့လွှတ်တော်တော့မတင်ပါဘူးဒီတိုင်းသွားခွင့်ရှိပါတယ်ဒီမှာထင်တာတော့တစ်ခိုင်ကဟုတ်သူတို့ခေါ်လိုက်တယ်ဆိုဟိုမှာတခိုင်နေသူတို့ဘက်ကဒီပဲပြောသွားမှာလားပြောသွားမှာပဲစိုးရိမ်တာမျိုးတွေရှိမလားသူတို့ကနိုင်ငံတကာနဲ့ဖြစ်နေတာဟုတ်အဲ့ဒါကြောင့်မို့များလဲလိုက်သလားပေါ့နော
်အခုလို NLD ပါတီကိုယ်စားလှယ်ကိုရခိုင်ပါတီကိုယ်စားလှယ်နေရာမှာအစားထိုးဆိတ်လွတ်ခဲ့တာနဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရတင့်တော်တယ်လို့စီစဉ်ဆောင်ရွက်ခဲ့တာဖြစ်ကြောင်းပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောပါတယ်
ကျွန်တော်ကတော့လူစားကဥက္ကဋ္ဌလူတို့ပိုင်ခွင့်ရှိတယ်လို့သူတို့မြင်တာပေါ့နော်။တိုးတယ်ဆိုတော့တော်တော်ကိုယ်စားလှယ်ကိုဖိတ်တယ်လို့ပြောရင်တော်တော်ကိစ္စအနေနဲ့ဆိုင်တော့တော်တော်ကိစ္စဒီမှာနော်ဥက္ကဋ္ဌကသူကဒီစီမံခန့်ခွဲလို့ရတာပေါ့။ဥပမာဗျာကျွန်တော်မိသားစုတစုရှိတယ်မိသားစုစုမှာမိသားစုတွေကတရားဟုတ်ကိုဖိတ်တယ်ဆိုပါတော့ဥပမာ။မိသားစုတွေမှာကျွန်တော်တို့ကဒါမိဘရှိတာဗျာမိဘကတော့ဒါစီမံလို့ရတာပေါ့။အဲ့တော့ကျွန်တော်တို့ကဒါဘယင်းတော့ကဘုမတဲတာလေးရှိတော့ဒါကြောင့်မလို့လူဘာလို့ညာလူပြောကြတာပေါ့။အမှန်တော့မဟုတ်ပါဘူးကျွန်တော်တို့ဒီမှာတော်တော်နေပြီးတော့ဖိတ်ကြားတဲ့လူတွေကိုတွတ်နေတာကြီးအများကြီးပါပဲ။ကဘာနှက်လွတ်ပါလေ။ကဘာနှက်လွတ်တဲ့ခါမှာသူကနာမည်နဲ့ကျွန်တော်တပ်ပြီးဖိတ်တယ်လို့ပြောလို့ရှိရင်တွတ်တော်နေနဲ့စဉ်းစားရတာပေါ့လေ။အဲ့တော့ကပြစဉ်းစားပြီးသူစီမံခန့်ခွဲပိုင်ခွင့်ရှိတဲ့သူကစီမံခန့်ခွဲတာပေါ့ဒီလိုပဲကျွန်တော်မြင်ပါတယ်
။ဒီလိုဖြစ်ပွားခဲ့တာဟာအရင်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နဲ့ကိုယ်စားလှယ်ဦးလှဆောတို့ကြားလွှတ်တော်ရင်းဆွေးနွေးချက်တွေမှာမပြေလည်မှုတွေရှိခဲ့တာကြောင့်ဆိုတဲ့အမြင်နဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီအဖြစ်အပျက်ကြောင့်လက်ရှိအာဏာရ NLD ပါတီကိုတိုင်းဒေသအဖွဲ့အစည်းတွေကအထင်မြင်လွှမ်းမမှုတွေရှိလာနိုင်တယ်ဆိုတော့တုံ့တက်မှုတွေလည်းပေါ်ထွက်လာပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုမြင်ပါတယ်
။ဥလာစောလွှတ်တော်ထဲမှာဒီအဆိုတစ်ခုဆွေးနွေးတုန်းကဟိုလွှတ်တော်ဥက္ကဋ္ဌကနေပြီးတော့လှန်တားလိုက်တော့ဥလာစောကနေပြီးတော့သူပြောနေတော့မှဖြတ်မပြောပါနဲ့ဆိုပြီးတော့ အဥက္ခကိုသူလှမ်းပြီးတော့ဟိုဟောက်လိုက်တာပေါ့နော်အဲ့လိုရှိခဲ့တာတော့ကျွန်တော်လက်တွေ့လိုက်တယ်ဆိုတော့ဟိုအဲ့ဒီဟာကြောင့်ဟုတ်ချင်လည်းဟုတ်မယ်မဟုတ်ချင်လည်းမဟုတ်ဘူးဒါတော့ဥွေးမြင့်မှသိမယ်သို့တော့အများကတော့အဲ့ဒီလိုဟိုအညိုးအတေးရှိလို့ဆိုတဲ့မကျေနပ်ချက်ရှိလို့လို့ထင်ကြမှာတော့အမှန်ပဲ
ဒေါက်တာဘူကလည်းဒီအဖြစ်ပြက်ကြောင့် NLD အစိုးရပေါ်တိုင်းရင်းသားဒေသကမဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေထိခိုက်မှာစိုးရိမ်တယ်လို့ဆိုပါတယ
်အခုလက် NLD အစိုးရကျွန်တော်တို့ပြည်သူလူထုအများကြီးထောက်ခံပြီးမှအစိုးရဖြစ်ထားတာဒီရွေးကောက်ပွဲနိုင်တဲ့အခါမှာဒီလက်ရှိ NLD နဲ့သခိုင်ပါတီနဲ့လည်းပဲတော်တော်လေးပေါ့နော်စေတနာဖြစ်ထားတယ်ဆိုတဲ့အခါကျတော့အခုဒီလိုမျိုးလုံးလိုက်လို့ရှင်ရေအဓိကဒီခုခေါ်တဲ့ရခိုင်တိုင်းရင်းသားတွေနဲ့ပေါ့နော်ထိတ်ကြိုက်ဖြစ်နိုင်ပါလေရှင်တနေ့တိုင်းရင်းသားတွေပါဟိုယုံကြည်မှုညော့နေလာတာပေါ့နော်အဲ့ဒါမျိုးတွေဖြစ်လာနိုင်တဲ့အချိန်ကျွန်တော်တို့ကတော့အလားအညီပါလေရှင်နောက်တစ်ခုကကျမတို့အတိုင်းအတာဒေသတွေမှာတော်တော်များများကတိုင်းရင်းသားပါတီအနိုင်မရတာလေဒီလက်ရှိ NLD ကိုတကယ်ကိုအခုအတွက်ပေါ့နော်အခုပြီးမှမဲပေးခဲ့ရှိပါတယ်အဲ့ဒီမှာလည်းပဲမဲပဲဆန္ဒရှင်ရဲ့ဟိုမျောလင်းချက်တွေကိုလည်းပဲသွားပြီးမှပေါ့နော်ထိခိုက်ရာရောက်မှဆိုးပါတယ်ကျမတို့က
အခုလို NLD ပါတီနဲ့တိုင်းရင်းသားပါတီကြားဆက်ဆံရေးပေါ်စိုးရိမ်မှုတွေနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းဟင်ရဲ့အမြင်ကတော့
တိုင်းရင်းသားပါတီဒီနေ့ NLD ပါတီဆိုတာကတော့တိုင်းရင်းသားနေသားဒီမှာဆိုရင်တော့ကျွန်တော်ရှင်ပြိုင်ပက်ဒီပါတီဖြစ်တာပေါ့ဗျာဒါပေမဲ့လို့ကျွန်တော်တို့ကဒီလိုရှင်ပြက်ဆိုပြီးတော့ကျွန်တော်တို့ကလည်းလူမမြင်ပါဘူးဗျာနော်ကျွန်တော်တို့ဒါလုတ်တာကတော့တစ်ခါဆောင်ရင်လုတ်တာတော့ဒီလိုမဟုတ်ပါဘူး
ဒါကတော့ American ခြေဆိုင် House Democracy Partnership HDP ကညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခံရတဲ့ရခိုင်မျိုးသားပါတီရပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က NLD ကိုယ်စားလှယ်တဦးနဲ့အစားထိုးခဲ့တဲ့အပေါ်ဝေဖန်မှုတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါရှင်